မြန်မာနိုင်ငံမှာနှစ်တစ်ကူတကြံပွဲကျင်းပကြသလိုပဲအင်းကြီးချင်းထိုင်းနိုင်ငံမှာလည်းရိုးရာနှစ်တစ်ကူဆောင်းခရမ်ပွဲတော်ကိုဒီကနေ့ကနေစလို့နိုင်ငံတဝှမ်းပျော်ပျော်ပါပါဆင်နွှဲနေကြပါပြီ။ထိုင်းနှစ်တစ်ကူဆောင်းခရမ်ပွဲတော်ကိုမြန်မာကမ္ဘာယဉ်ကျေးမှုရိုးရာအမွေအနှစ်တစ်ခုဖြစ်နေကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ကြီး UNESCO ကသိပ်မကြားသေးခင်ကပဲအတိအမှတ်ပြုကြေညာခဲ့တာဖြစ်ပါတယ်ဒီလိုကြေညာပြီးတော့ပထမဦးဆုံးအကြိမ်ကျင်းပတဲ့ဒီနှစ်ဆောင်းခရမ်ပွဲတော်ကိုတော့အရင်နှစ်တွေကနဲ့မတူဘဲနဲ့ပိုးပြီးတော့မှတခန့်တနာစီကားအောင်ကျင်းပဖို့ထိုင်းတာဝန်ရှိသူတွေစီစဉ်ထားတာဖြစ်ပါတယ်ပွဲတော်ရဲ့တရားဝင်အားလည်းရက်ကိုတော့ဒီကနေ့ဧပြီလ12ရက်နေ့ကနေဧပြီလ18ရက်နေ့အထိသတ်မှတ်ထားပေမယ့်ဒီနှစ်ပွဲတော်ကိုကာပွဲတွေရိုးရာဇေယျပွဲတော်တွေနဲ့အခမ်းအနားမျိုးစုံကျင်းပပြီးတော့22ရက်ကြာဆင်နွှဲသွားမယ်လို့ထိုင်းဟိုတယ်နဲ့ခီးသွားလုပ်ငန်းဌာနကကြေညာထားပါတယ်။ဆွန်ခရန်အားလည်းရက်မတိုင်ခင်ကတည်းကထိုင်းနိုင်ငံတဝမ်းမှာတော့နေရပြည်သူတွေနဲ့ခီးအသွာလာတွေကြက်နေပြီးတော့ရင်ကြောပိတ်ဆို့တာရင်တိုင်းမှုကြောင့်တည်ဆုံးတာတွေပုံများလာတာကိုလည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလ10ရက်နေ့ဗုဒ္ဓဘူးနေ့တရက်ထဲမှာရင်မတော်တဆမှုကြောင့်တည်ဆုံးသူက60ရှိခဲ့ပြီးတော့အရင်နှစ်ကထက်30လောက်ပိုများလာပြီးအများစုကတော့စိုက်ကယ်မှောက်တာတိုက်တာကြောင့်ဖြစ်ပါတယ်လို့အများပြည်သူဘေးကင်းလုံခြုံရေးဖောင်ဒေးရှင်းဥက္ကဋ္ဌနီကွန်ဂျမ်နွန်ကပြောပါတယ်ဒီနှစ်ခီးသွားလာမှုတွေပြီးခဲ့တဲ့နှစ်ကထက်300ခန့်နှုန်းကျော်တိုးလာဖို့ခန့်မှန်းထားပြီးတော့ရင်မတော်တဆမှုတွေတိတိတသားတိုးလာနိုင်တာကြောင့်ဘေးကင်းလုံခြုံရေးအထူးခရီးစိုက်ပြီးသွားလာကြပါလို့နိုင်ငံတော်လက်ထောက်ရဲချုပ်ကွန်ချန်ကလီကလမ်ကလည်းသတိပေးထားပါတယ်ရှင်